ရုရှားရဲ့ကျူးကျော်ဝင်ရောက်မှုအန္တရာယ်တွေအစိုးရနေကြတဲ့မှာစီးလုံးညီညွတ်ကြောင်းပြတာတဲ့အနေနဲ့ယူကရိန်းနိုင်ငံသားထောင်ပေါင်းများစွာဟာကီယက်မြို့ကလမ်းမတွေပေါ်မှာစနေနေ့ကယူကရိန်းအလံတွေလွှင့်ထူပြီးနိုင်ငံတော်တခြင်းတွေတည်ဆုံဆန္ဒပြခဲ့ကြပါတယ်ယူကရိန်းနိုင်ငံကကြောက်ရွံ့လို့မဖြစ်ဘဲအားလုံးစည်းစည်းလုံးလုံးနဲ့တိုက်ပွဲဝင်ရမှာဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့စနေနေ့မနက်ခင်းပြောကြားချက်အတိုင်းလောက်လာမှာဖြစ်ကြောင်းအေးခဲနေတဲ့ရာသီဥတုကြားဆန္ဒပြနေသူတွေကပြောပါတယ်ဆန္ဒပြသူတချို့ကစစ်ပွဲဟာအဖြေမဟုတ်ကြောင်းဆိုင်းမုတ်တွေပြန်လည်ခုခံကြဖို့စာတမ်းတွေကိုကန့်ဆောင်ထားကြပါတယ်ယူကရိန်းမှာလွန်ခဲ့တဲ့၈ရက်နေ့ကရုရှားလိုလာတဲ့ခွဲခွဲရေးဓမ္မတွေကြောင့်လူပေါင်း14,000တည်ဆုံးခဲ့ပြီးခရိုင်းမီးယားဒေသရုရှားလိုလက်ထက်ရောက်ခဲ့ရသလိုအခုလည်းတနင်္ဂနွေလုံးကြောက်ရွံ့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရုရှားဟာယူကရိန်းနဲ့ဆက်မှာတိုင်အားတသိန်းတော်ချထားတယ်လို့အင်းကြီးချင်းဘယ်လာရုစ်နဲ့ပင်လယ်နဲ့ဒေသတွေမှာပါသူ့ရဲ့စီးရီးပြင်ဆင်မှုတွေကိုလုပ်နေတာဖြစ်ပါတယ်